မြန်မာရိုးရနှစ်သက်ကူတကြံအချိန်မှာနိုင်ငံတကာရောက်မြန်မာနိုင်ငံဘွားတိုင်းသားလူမျိုးစုံကလည်းမြန်မာနိုင်ငံအတွက်ရန်မုံငွေပွဲတွေနဲ့အတူတကြံပွဲတော်ကိုလည်းကျင်းပနေကြပါတယ်။စနေနေ့ကနယ်သာလန်နိုင်ငံမျိုးတော်အမ်စတာဒန်ကတော်လန်တကြံအမည်နဲ့ပွဲမှာတော့တကြံအကအလှတွေဖျော်ဖြေပြီးရိုးရအစားအသောက်တွေရောင်းချကရန်မုံငွေရှာခဲ့ကြပါတယ်။အဲဒီပွဲမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးတူဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးလည်းတက်ရောက်ခဲ့ပြီးလူလူတွဲဆုံပွဲလုပ်ခဲ့တယ်လို့ပြည်သူ့ကိုကူညီကြတဲ့အဝေးရောက်မြန်မာတိုင်းဝိုင်းကိုအားရကျေနပ်ကြောင်းပြောခဲ့တယ်လို့စီရင်သူတွေက VOA ကိုပြောပါတယ်။မြန်မာနိုင်ငံပြည်တွင်းမှာတော့တကြံအကြိုနေ့တုန်းကရန်ကုန်မန္တလေးလိုအရင်ကချစ်ချစ်တို့စီကားလေးရှိတဲ့မြို့ကြီးတွေမှာရေကစားသူတွေမရှိသလောက်နေပါနေကြအောင်မြို့ကန်တွေကဆိုရှယ်မီဒီယာတွေမှာရေးသားကြပါတယ်။နိုင်ငံအနှံ့ပြားမှာတိုက်ပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့သတင်းပတ်ကတည်းကနေပြည်တော်နယ်မြေမှာထန့်ချိန်ထက်မတဲ့ drone တွေနဲ့တိုက်ခတ်ခံနေရခြင်းမှာတကြံပွဲတော်ကိုစစ်ကောင်စီဘက်ကတော့စစ်စစ်ကားဖြစ်အောင်ကြိုးစားနေတာပါ။တောင်ကိုရီးယားနိုင်ငံကဖျော်ဖြေတင်ဆက်သူတွေကိုလည်းဖိတ်ကြားတာမျိုးကိုလုပ်ခဲ့ကြအောင်စစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြကြပါတယ်။ဒီပြိုင်ထဲမှာပဲဒေသတွင်းနိုင်ငံတွေမှာတော့ကမ္ဘာရင်ကျေးမှုအမွေနဲ့စီးရင်အဖြစ်မှနှစ်ဒီဇင်ဘာလကသတ်မှတ်ခံခဲ့ရတဲ့ထိုင်းနိုင်ငံရဲ့ဆုံခရန်ရေကစားပွဲတော်အပါအဝင်တရုတ်ယူနန်ပြည်နယ်နဲ့လာအိုကမ္ဘောဒီးယားနိုင်ငံတွေမှာရိုးရာနှစ်သက်ကူရေစကားပွဲတော်တွေကိုစီစီကားကားကျင်းပနေကြပါတယ်ခင်ဗျာ။